ဒီစနေ့ဆိုရင်ဦးဇင်းတို့အောင်ရည်အတိတ်ကစခန်းကြီးဒါပြေးပါရဒီနေ့တည်းအားထုတ်ပြီးရတယ်အဲဒါခေါင်းရည်တိုင်းတိုင်းအားထုတ်ရတဲ့အတွက်ဒါမျိုးမျိုးတွေဒါခန္ဓာကိုယ်မှာဒါသိတဲ့တကားသိရယောဂီတွေလည်းဒါသိကြပါတယ်ဒါမှသိပေမဲ့တော့တကယ်သိတယ်လားဆိုတော့ခန္ဓာပါတကယ်မသိသေးပါဘူး။ဒါပြည့်တယ်ဆိုတော့ဒီတရားရဲ့အားထုတ်ရတာဟောကောင်းလဲကောင်းလဲဟောဘုံကလည်းသိတယ်ဆိုတော့ကိုယ်ရဲ့နိုင်မြင့်တယ်တော့လည်းမကောင်းဘူး။အဲတော့ဝေနိုင်မြင့်တော့ဒီယောဂီဒီခံနေရတော့လည်းနောက်သခန်းကြီးရှိတယ်လို့အတန်ကြားလို့ရှိတယ်မလာပဲနဲ့မနေနိုင်ဘူး။ဒါဥစဉ်တော့ကိုယ်တိုင်နဲ့ဖြစ်ခဲ့ရတယ်။တရားစခန်းဝင်တော့ဝေဒနာနဲ့တွေ့လို့ရှိရင်ခံတယ်။ခံပြီးတော့ခဏရပြည့်ဥစဉ်တော့တော့ကိုယ်ရဲ့ကိုယ်ရဲ့ပြည့်ပြန်သွားတာပဲ။ပြန်သွားပြီးတော့နောက်ဆရာတို့ရဲ့စခန်းရှိတယ်။အဲဘာမှရှိတယ်။ဘာလို့ဝေဝေအခုရောက်ပြီတော့ဥစဉ်တို့လည်းဆရာတို့စခန်းရှိတယ်ဆိုလို့ရှိရင်အဲဒီဆရာတွေတရားပြရဲကလိုက်ပြီးတော့အားထုတ်အားထုတ်တဲ့အခါကျတော့ဒီတရားလိုချင်လို့ဥစဉ်တို့လည်းစခန်းကြီးဝင်ခဲ့ကြတယ်အဲဒီစခန်းကြီးဝင်ခဲ့ပြီးမှလည်းဒီဝေဒနာလွတ်သွားတဲ့နေရာလေးတွေဝေဒနာချုပ်သွားတဲ့နေရာလေးတွေအဲ့ဒီနေရာရောက်သွားလို့ရှိရင်တော့ကောင်းတယ်။ဒါမကောင်းတော့ကောင်းတယ်။ဒါကောင်းတော့ကောင်းမှမသိဘူးလေ။ဦးဇင်းတို့လည်းဒီလိုဖြစ်ကြရတယ်။အခုယောဂီတွေလည်းဒီတရားအားထုတ်တဲ့အခါကျတော့ဒီကောင်းတာလေးတွေ၊ဆန်းတာလေးတွေမရလို့ရှိရင်ဒီတရားကိုအတူတူမှန်လာပြီးတော့အားမထုတ်ကြပါဘူး။ဒီတရားဘာရင်တော့ဒီလေဆိုတော့ဦးဇင်းတို့စကားမပြောတတ်တဲ့လူတွေရောအိမ်မက်မက်အိမ်မက်ကလည်းတကယ်အိမ်မက်ကောင်းအိမ်မက်ကလည်းတကယ်ကောင်းတယ်ဒါပေမဲ့အိမ်မက်ကောင်းမှလည်းစကားမပြောတော့ဒီအိမ်မက်ကိုပြောပြလို့လည်းအခုတရားအားထုတ်တဲ့ယောဂီတွေလည်းဒီလိုပဲကောင်းတော့ကောင်းတယ်အကောင်းလို့ကောင်းမှလို့လည်းအားထုတ်လို့ရရဲ့အဲ့လိုအားထုတ်ရအားထုတ်ရနဲ့တပြေးပြေးအခုခန္ဓာမှာရှိတဲ့အရှိတရားတွေကိုပြန်မြင်လာလိုက်အခုကကိုယ်ခန္ဓာမှာရှိတဲ့တရားတွေမှန်များတယ်ဆိုတာကနေ့ဆိုတဲ့ဒီဒီအရင်တော့ဦးဇင်းတို့လောကထဲမှာဆွဲခဲ့တဲ့သိခဲ့တဲ့အယူတွေမပွားသေးလို့အဲ့ဒီအယူတွေပွာသွားလို့ရှိရင်မိမိတို့ခန္ဓာပါရှိတဲ့တရားရယ်ဓာတ်ရိုက်အယူဝိဒါဖြစ်အဲ့လိုဓာတ်ရိုက်မြင်တော့မှတရားအထုတ်တဲ့ယောဂီကြီးကိုလောကထဲသိတဲ့တရားတမျိုးခန္ဓာမှာပြန်မြင်ပြီးတော့သိတဲ့တရားတမျိုးအဲ့လိုသိတဲ့အခါကျတော့လောကထဲအသိတွေလောကထဲမှာတော့ဝါအနာမသိပြီးတော့ခန္ဓာမှာမြင်တဲ့အမြင်ကြီးကိုယ်တော်ကကိုယ့်ဘက်ကိုနေသွားတော့အဲ့တော့လောကီရဲ့ဒီလောကုတ္တရာရဲ့အခုသိသွားတာပေါ့လောကတရားဆိုလည်းသိတယ်အရင်တော့ဥစဉ်တော့ဒီပြည့်ညက်တယ်ကိုသိရတယ်ဆိုတော့လိုက်ပြီးတော့ပြည့်တယ်လောကတရားသိတယ်သိတယ်အမှားတွေကိုဆရာတော်ကြီးအမှားစိတ်တွေမင်းတို့လောကကြီးအပြည့်အစုံတွေကမရှိတဲ့တရားတွေအဲ့ဒါတွေအကုန်ပယ်ရတယ်အကုန်ပယ်ရတာဆိုတော့ဥစဉ်တို့ပယ်ခဲ့နောက်ဒီတရားတွေအားထုတ်လို့သိရတာကြတော့ပယ်ရတာတော့ဉာဏ်အောင်ကြည့်ရလောကကြီးမရှိတဲ့ပြည့်အစုံတရားလည်းဉာဏ်အောင်ကြည့်ရတယ်ခန္ဓာရှိတဲ့တရားပရမတ်တရားလည်းဉာဏ်အောင်ကြည့်ရအဲ့လိုမြင်သွားတဲ့အခါကျတော့လောကတွေကမရှိတဲ့ပြည့်ညက်တရားတွေသမုဒိသစ္စာ ခန္ဓာမှာရှိတဲ့ပရမတ္ထတရားကြီးဒီဘက်ကရှိတဲ့ပရမတ္ထသစ္စာအဲ့တော့သမုဒိသစ္စာပရမတ္ထသစ္စာဆိုပြီးတော့သစ္စာခိုင်းလို့ပြောတယ်လောကထဲမှာရှိတဲ့ပြည့်ညက်တရားကြီးလောကထဲမှာ၃ဝါးတော့အသုံးနေတယ်၃နေဒါပေမဲ့အရင်ကတော့အစွဲတရားမှာပါတော့ဒါဥစ္စာဒီတရားတွေပြောတာကြီးခန္ဓာမှာသိရောက်တာပြောတာပါဥစ္စာတော့ပြည့်ညက်တွေပရမတ်တွေမသိပါဘူးဒါမှပြည့်ညက်တွေပရမတ်တွေမသိဘူးလို့ဒီခန္ဓာနေပြီးတော့ဆွဲပြီးတော့သူ့ဘာကိုပြောသွားတာအဲလောကထဲအသိတဲ့အသိတွေဘာသစ္စာလဲသမုဒိသစ္စာဒီခန္ဓာဘာရှိတဲ့အရှိတရားတွေဒီပရမတ်သစ္စာဆိုပြီးတော့ဥစ္စာတို့ဟောစာမင်းသားရဲ့ပြင်းလို့ခန္ဓာပြောသွားတယ်ဒါကြောင့်ဘုရားဥစ္စာတို့အဲ့ဒါကိုပြန်ပြီးတော့ဟောတတ်တယ်အဲ့တော့သမုဒိသစ္စာရောလောကရာသမုဒိသစ္စာသမုဒိသစ္စာလည်းပြရတာဘုအဲမပြရတဲ့တော့ခန္ဓာမှာပြရတဲ့ပရမတ်သစ္စာတရားပေါ့ပရမတ်တရားတွေကိုလည်းတွေ့ရတာဘုဘာဖြစ်လို့ဆိုတော့ဒီကိုကျင့်တဲ့အကျင့်တရားပေါ်မှာပြန်တွေ့ရင်လည်းလွတ်ကြောင်းရမှားတယ်အဲသမုဒိသစ္စာကိုအာဒီတရားရမဟုတ်ဘူးမဟုတ်မရှိဘူးဆိုပြီးတော့ပြန်လို့ရှိရင်လည်းမှားတာပဲအဲ့တော့သမုဒိသစ္စာကိုပြန်ရတယ်မှားတယ်ပထမတိုင်းသစ္စာကိုပြန်ရတယ်မှားတယ်အဲ့တော့ပြန်မှားပြန်မှားအဲ့ဒီအမှားနှစ်ခုပြီးတော့ရှုပါအဲ့ဒီအမှားနှစ်ခုပြီးတော့ရှုရကြတော့ဘယ်လိုလုပ်ရှုရလဲဆိုတော့သစ္စာဉာဏ်ကြီးရသစ္စာခိုင်မြင်သွားတော့မှသမုဒိသစ္စာလည်းတွေ့တာမပါတော့ဘူးကိုကျင့်တာရဲ့အကျင့်တရားပေါ်မှာလည်းတွေ့တာမပါတော့ဘူးဒါအကျင့်မောရတော့ရောပြီးဦးဇင်းတို့ဟောပြီးတယ်အကျင့်မောနေပြီးတော့တရားလမ်းကြောင်းလေးဝင်သွားတော့သူ့ဘာသူညာကိုခွဲပြီးတော့ဦးဇင်းတို့အခုရောပြီးတွေကိုဦးဇင်းတို့ဟောပြပြောပြတယ်ခန္ဓာခွဲပြီးတော့ဟောပြသွားအဲ့ဒါဦးဇင်းတို့အစ်စ်ပြန်ပြီးတော့ရောပြီးတွေဟောပြရတယ်အခုလိုနှပ်ပိုင်းကြတော့တညာလုံးမောဟသိကြတော့အဲအဲ့ဒီကယူပြီးရင်ဘုန်းကြီးတို့သူနေနေတည်းရောက်သွားလိုက်မယ်အဲအဲ့ဒီမောဟနေတဲ့အချိန်မရောက်တော့ရောပြန်လေမနှပ်ပိုင်းကတော့ဝေဒနာဝါတော့သိမကြတော့ပါဘူးဝေဒနာဝါကြတာသိနေမှထိုင်နေမှာအဲ၅နာရီရနေ၄နာရီထိုင်၆နာရီရနေ၈နာရီထိုင်အဲ့ဒီနှစ်ခါရတော့ဘုန်းကြီးတို့ဝေဒနာနဲ့ပို့ပြီးတော့တွေ့ရမနှမရတော့ဟိုတရားတွေတရားတွေပေါ်တရားတွေပြောပြီးတော့အထိတ်ချက်ပြပါဘူးလို့ပြောရတော့တချို့အဲ့ဒီမောကနိုင်ဆောင်လုံးကြီးဒါဦးဇင်းတို့လည်းဖြစ်ခဲ့တာဟုတ်အဲ့တရားထိုင်တရားထိုင်ပြီးတော့ဒီတိုင်းဘုရားတို့စိတ်နေတယ်ပို့အရတိုင်းရှိတယ်အဲ့တော့ဟောတိတ်ထံပြပါလေပြောလဲပြောဘယ်တော့မှကြည်ွားလဲဆိုတော့ဟောဆွန်သာဒုက္ခလို့တုံ့ပြန်ကြပါအဲ့တော့မှအေယောဝါကြီးတက်သွားအတိတ်ထံလည်းပြေးသွားပြီတော့အဲ့တော့ဦးဇင်းတို့ပြေးပြီမှာတရားပြရတဲ့ဒီဆရာသမားတွေပြောကြတော့အော်နေနေချုပ်နေနိုင်နေတဲ့သူမကြိုက်ဦးဇင်းတို့ဒီဘက်မှာကြိုက်ကဝေဒနာတွေတက်အသေးစားခံရတယ်ကြိုက်ဦးဇင်းတို့ဘာဖြစ်လဲဆိုတော့အဲ့ဒါလိုဖြစ်တဲ့သူကြီးဉာဏ်နဲ့လွတ်ကြောင်းကလောကမှာကိုဟိုမျက်စုဆိုင်လေဆရာကြိုက်လေဆိုလို့ဝေဒနာတက်တဲ့ယောဂီတွေဒါဦးဇင်းတို့ဒီဘက်မှာဘာဖြစ်လဲဆိုတော့အကြိုက်ဆိုသူကဉာဏ်နဲ့လွတ်တော့ပါဘူးဝိညာဉ်တက်တော့ခန္ဓာရယ်ဒါမလို့ဘူးအမလို့ခြင်းတဲ့ခါကျတော့ဟိုကြဒီကြအကြပန်လို့ရင်းနဲ့လွတ်ကြောင်ရအောင်အဲနိုင်ကြီးမျောနေဆုံနေတဲ့ယောဂီကအဲ့ဒီဉာဏ်ကြီးဆုံနေတာလေးကိုခါရပေါင်းပြီးတော့အရသာရှိရှိခံစားနေတဲ့အတွက်လွတ်ကြောင်မရအဲ့ဒါကြောင့်တရားအားထုတ်တဲ့ခါကျတော့ဦးဇင်းတို့ပေါ်တဲ့စိတ်လေးတွေနဲ့မပေါင်းရပါနဲ့ဆိုပြီးတော့ဥစဉ်တို့တတိပိပိက ဒီရှိရတယ်လည်းသတိပေးပေးတယ်ပြီးနာမလိုက်ပြီးတော့လည်းပြောပြီးတော့လည်းသတိပေးပေးပါတယ်အဲ့ဒါကြောင့်ဝိမိတ္တတွေဒီဒီကျင့်တဲ့အခါမှာသူစေခွန်တော်ကပြောတယ်လို့အဲငြိမ်တဲ့ယောဂီတွေကတော့အရှိကိုအဲ့ပြီးတော့ရှုခတ်ပါပါတော့ဒီရုပ်ပေါ်မှာနေတဲ့လူတွေကတော့အဲရောင်းဝဲကြရင်ခိုးချောက်ဒိရှောက်အတွင်းထဲမှာလေအဲ့လိုကြံမှများလာတော့လွတ်ကြောင်ရရတယ်အဲ့ဒီဝေဒနာပေါ်မှာနှိမ့်နေတဲ့ယောဂီကြတော့အဲ့ဒါကြောင့်ဦးဇင်းတို့ကအဲဝေဒနာနှိမ့်နေတဲ့ယောဂီတွေကိုဆုံးလို့ရတယ်ကျင့်တဲ့ယောဂီဘာကမကောင်းတော့ဦးဇင်းတို့ကလည်းတကယ်ကောင်းတယ်ကြည့်လို့ဘာဖြစ်လဲဆိုတော့အငြိမ်မနေနိုင်တော့ဘူးလေအတွင်းထဲကစိတ်လေးတို့ကတော့ဒေါက်တာခတ်နေရအဲ့လိုဒေါက်တာခတ်နေရတော့အဲ့ဒီယောဂီတွေလွတ်ကြောင်ညံ့ညာရတော့လို့ဆိုတော့ဦးဇင်းတို့လည်းဒီလမ်းနဲ့ဆက်ပဲသိတာသိခဲ့ပါသေးတယ်အဲ့ဒါတော့ခုနဒီကောင်းတယ်လို့ပြောတဲ့အောက်ဆောင်လေဆရာတော်ကြီးဟောတယ်ဟုတ်တယ်သွားပြန်တယ်ကအခုလက်ရှိဆရာတော်ကြီးဟောလို့ရတယ်ဘယ်လိုဟောတယ်ဆိုတော့ဒီကြွားတော်မှာကြွားဦးကြောင်းเจ้าเรียนชื่อไอ้ยาวเจ้ามาดิพ้องอยู่เว้ยเสียรอดกว่าปูกว่าแกอ่ะโอ้ไอ้ดิเสียรอปูกว่าแต่คาจะรอไอ้ดิเสียรอปูกว่าแต่ไอ้ตะกาเตยว่าตัวมาชื่อเนี่ยตาเลียตีว่าตาเลียเนี่ยเตยว่าตะวุฒิซอตาเสียตาเลียตีซอดูรู้มั้ยตอกะยောက်มาบ่တော့ကရောက်တဲ့အခါကျတော့အဲသူတို့နေမြန်းနေရကျောင်းပေါင်းကြောင်းသွားဆရာတော်ပြောတာပေါ့သူတို့ဆရာတော်သွားပြီးတော့ပေါင်းကြောင်းရောက်တော့ဆရာတော်ဆောက်ဆောက်ကြရင်းနဲ့တပည့်တပည့်တော်သားလေးဆုံးသွားတော့တပည့်တော်ဒီဆုံးလာဖို့အဲဆုံးလာဖို့လားလို့ပြောပြီးတော့ဆောက်တယ်ဆုံးကြတဲ့အခါကျတော့ဒီဆုံးလာဖို့တခါလက်တော်မှာဟောဦးငါတို့တော့ကရင်မင်းအောင်တရားဟောမလို့မသိဘူးငါတို့တရားနာတော့အဲတော့ပုံရက်ဗာတရားပါဘူးမဟောပဲနဲ့ဒီသူတို့သားလေးဆုံးပါပြီလို့ပြောတဲ့ဥဒ္ဒါကိုအဲကောင်းတယ်ကောင်းတယ်ကောင်းတယ်လို့ပြောတယ်အဲ့လိုနေတာပေါ့အဲ့ရတရားလာဟောငါတို့ကတော့ကရောက်လို့တော့ကရင်ကိုယ်ရဲ့အပူတွေတောက်တာပူတွေမြင်ရတော့ဆရာနာမဖြစ်ဘူးတော့ဆုံးမလို့ဆရာတော်လည်းငါတို့ကိုဗာတရားမှမဟောလိုက်ဘူးအဲကောင်းတယ်ကောင်းတယ်ပဲပြောလိုက်အဲနောက်လလလောက်ကြာတဲ့အခါကျတော့အိမ်ရောစပယ်စီတွေရောလေးလောက်တော့ဘောလုံးဘောတော့တော့ဝါတဲ့အခါကျတော့ပို့ပြီးတော့တောက်ကရောက်လာတော့ဘောအဲ့ဒီလေမြားလေးရောက်ပါတယ်။မြေပြာလည်းမရှိစားစရာလည်းမရှိတော့မိလောင်နဲ့တော့အကုန်မပါပါဘူး။အဲ့အကုန်ပါသွားတဲ့ခါကျတော့အဲ့လိုလေတောက်ပရက်တော့သူတို့ဆရာတော်ကြီးပဲသွားတယ်။အဲ့ဆရာတော်ကြီးသွားတဲ့ခါကျတော့သူတို့မှရှိတဲ့အိမ်တွေရောစပားထည့်ရတဲ့စပားစပယ်စီတွေရောမိလောင်ပါတယ်။မိလောင်ပါတယ်လို့ရှောက်တဲ့ခါကျတော့ဆရာတော်အခုနကဘယ်အကောင်းလဲကောင်းတယ်လို့ပြောတယ်။အဲ့လည်းမဟုတ်ပါဘူး။ဒီပုံရငါတို့ကပြောပြောကောင်းတယ်ပဲပြောတာပဲ။အဲ့တော့စိတ်ထဲကတော့မကျေနပ်ဘူး။အရာမဟောလိုက်တော့အတရားမဟောလိုက်တော့စိတ်ထဲကမကျေနပ်ဘူးလည်းပြန်လာခဲ့ရဲ့။အဲ့လိုပြန်လာခဲ့ပြီးတော့နောက်တလားကျော်တော့ကြာတဲ့အခါကျတော့သူရဲ့ဒီဇနီးတရားလည်းတည်သွားပြန်တော့အဲ့ဒါတည်သွားတဲ့အခါကျတော့တခါဖြစ်သူကပို့ပြီးတော့တောကရောက်လာတော့ဘောသူရဲ့ဇနီးတွေတည်သွားတော့အဲ့တော့ဆရာတော်ပြောချက်ချက်တဲ့အခါကျတော့သူဇနီးတွေတည်သွားပြန်ပြီအရင်ကသားလည်းတည်တပြီးတော့တောကရောက်ဝအဲအဲ့ဒီစပါးကြီးတွေဝင်လာတော့တောကရောက်ဝအခုဇနီးတွေပါတည်သွားတော့ တပိတော့မှာကိုယ်ပြီးတော့တောက်ကရောက်ပါတယ်အဲ့လိုရှောက်ရှောက်တဲ့အခါကျတော့ဆရာတော်ကဆရာမဟောပဲနဲ့အဲ့ဒီလိုပဲကောင်းတယ်လို့ပြောတာပဲကောင်းတယ်ကောင်းတယ်ဆိုတာဒီတခါဖြစ်သူကဟုတ်တော်ဘူးဘုရားဘာဖြစ်ဖြစ်သူကကောင်းနေတော့အဲ့မှာတော့တောက်ကရောက်ပါအဲ့တော့ငါတော့ငါတို့ကိုယ်ပဲမှားပြီချင်တယ်ဒီဆရာတော်ကိုယ်ပဲလို့အဲ့တော့မဖြစ်ဘူးဒါတော့ကောင်းတယ်ပြောတဲ့ကောင်ဆုံးကကြွားတော့ဟောသူကဆုံးကကြွားတဲ့အခါကျတော့ဟောတော်လမ်းမှာကြွားတော့အဲ့တော်လမ်းမှာကြွားတဲ့အခါကျတော့ဒီနေ့ဆုံးကကြွားလို့ရှိရင်တော့ဟောလဲပါလေဆိုတော့ဒီခြုံပွဲကနေခြောင်းပြီးတော့ခေါင်းကိုဖွဲ့ပြီးအဲ့လေတခါတည်းသူကဒီတော့ကတော့ဆောင်ယူပြီးတော့ခြောက်ခွဲကပုံစုံကအကုန်ဆောင်နေတဲ့ခါကျတော့ပုံရဲဆုံးရခံဆုံးခံပြီးတော့ဒီလမ်းတိုင်းလျှောက်လာတော့တခါလေခေါင်းရဲ့ဖဲကိုချောင်းချောင်းနေတဲ့ခါကျတော့ဒီတပိတ်ကလည်းမြေတပိတ်ဆိုတော့ဒီဆုံးကကြွားတော့နေရာလည်းဘူးနေရာဘူးလို့ချွေရထွက်ချွေရထွက်ရခါကြတော့အဲ့ဒီ6တဲ့တကဝိနာရောက်ပါတော့ရောက်လာရောက်တဲ့ခါကြတော့သပိတ်ရကြပြီးတော့ပွဲရပါပွဲတဲ့ခါကြတော့ဆုံးဘက်တရားတစ်ချာသပိတ်ရပွဲတော့ဒီမြေကြီးပေါ်မှာအဲဆုံးနေရပြန့်ကျေသွားတော့ပြန့်ကျေသွားတဲ့ခါကြတော့အဲ့ဆရာတော်ကဒီဆုံးဘက်ဒီဆုံးနေဆုံးထမင်းတွေကြည့်ပြီးတော့အဲကောင်းတယ်ကောင်းတယ်ပြောတယ်ပြောတဲ့အခါကျတော့အဲ့ဒီခေါင်းနဲ့ဖွဲ့ဖို့ချောင်းနေတယ်ဟုတ်ဒီဆရာတော့ဘာဖြစ်ဖြစ်ကောင်းတယ်ကောင်းတယ်လို့ပြောအခုလေသူဆုံးကပြန်ကြွလာတယ်အဲ့တော့ဆုံးကပြန်ကြွလာတဲ့အခါကျတော့အခုဆုံးကရလာတယ်ဒီခင်းနေလေမောင်ကောင်ကတပိတ်ကွေးတပိတ်ကဆွနေတယ်အကုန်လုံးကိုအဲ့တော့ကောင်းတယ်ကောင်းတယ်ပြောတယ်ဥမာအကြောင်းရှိရတယ်အခုစောစောတော့ကောင်းရဲ့ခွဲမဲ့တကတုပ်လေးသားလေးဖတ်တာပြီးတော့ဖတ်လာဖတ်လာပြီးတော့အဲ့ဆရာတော်ကြောက်အရှင်ဘုရားဒီကောင်းတယ်ကောင်းတယ်ဆိုတော့ဘုရားကံလေးနေတော့ပါလေကောင်းတယ်ဆိုတာပဲဆရာအင်းဒီတစ်ပါးရှိသေးပြီးရောက်တော့လေကောင်းတယ်လို့ပြောတယ်တပိတော်ရဲ့ဇနီးရဲ့ဆုံးကလည်းကောင်းတယ်လို့ပြောတယ်အခုရှင်ဘုရားဆုံးကပြန်ကြွလာတော့ကြောင်မင်းသားလည်းရောက်ခဲ့ပြီဒီတောဆက်ကဆိုရင်မကြဘူးကြောင်ရောက်တော့ကြောင်ရောက်လို့ရှိရင်ဆုံးနေဘောင်းကအခုတပိတဲမှာဒီဆုံးနေဆုံးရင်းနေမရှိတော့ကြောင်ရောက်ရင်ဆုံးကကောင်းနေရမယ်အဲ့ဒါလည်းအရှင်ဘုရားကောင်းတယ်ကောင်းတယ်ပြောတာပဲအဲ့တော့တပိတော်သားလေးတွေတော့ဒီကောင်းတယ်ကောင်းတယ်လို့ဘာတော့ကောင်းတယ်လဲအရှင်ဘုရားရောစိတ်လုံးနေတဲ့အခါကျတော့ဆရာတော်ပြောပြီးတော့အဲ့တော့ကကောင်းတယ်ကောင်းတယ်ပြောတယ်ဘာလို့ကောင်းတယ်လဲဆိုတော့အဲ့တော့ကဒါမေတ္တာတည်လို့အဲ့ဒီမေတ္တာမတည်လို့ရှိရင်မေတ္တာကမှတည်ရမှာအဲ့ဒါတော့မေတ္တာကမှတည်မဲ့အစားကိုမင်းသားလေးရဲ့ရှေ့ရည်တည်သွားပြီးတဲ့အတွက်ငါကောင်းတယ်လို့ပြောတာဆရာတော်ကအဲ့လိုပြောပြောတဲ့အခါကျတော့အထာဆိုလို့ရှိရင်ဒီဇာဘာကြီးဒီအင်းကြီးမင်းလောင်တော့ကတပည့်တော်ကတောက်ကရောက်လာဆရာတော်အဲ့ဒါလည်းကောင်းတယ်ကောင်းတယ်လို့ပြောတယ်အဲ့ဒါဘာဖြစ်လို့ကောင်းလာလဲတခါဖြစ်လို့ရှောက်ဘာဖြစ်လို့ကောင်းတယ်ကောင်းတယ်လို့ငါပြောရတယ်ဆိုတော့အဲ့ဒီဇာဘာကြီးတဘာကြီးတွေအင်းကြီးလိလာကမိမလာလို့ရှိရင်သင်တို့တင်များလျောက်တော့တော့ကရောက်ပြီးတော့အမြောက်တော့တစ်ခါရဲ့ပြေးလာအဲ့ဒါကြောင့်မင်းတို့တင်များတော့တော့ကရောက်ပြီးတော့ပြေးမှာကိုအရှိမဒီဇာဘာကြီးတွေအင်းကြီးကမိလာသွားပြီးရဲ့ဒါကြောင့်တော့ကောင်းတယ်လို့ပြောတယ်ဆိုက်တော့တကအဲ့အဲ့ဒါဆိုလို့ရှိရင်တပည့်တော်ရဲ့တက္ကမဒီနေတော့ကကောင်းရပြောတာပါဒါဖြစ်လို့ကောင်းတယ်ပြောတာအဲအဲ့ဒါမှလည်းမင်းတက္ကမသိလို့မင်းတက္ကမမသိရင်အဲ့ဒီနေရာမှာမင်းတရာ ta cho một miếng tiền về nhà mà bây giờ thì cả má về mới được tiền quá được rồi mà tốn là không được rồi hay là vô đây là giờ đó thì làm chi được cái đó là sự nhờ ta lại về nhà ấy anh cứ xem là lỡ đến mà lỡ thì lỡ đến mà phải là đấy thì bây giờ chả vừa rồi xem là ta về đấy cho nhau xuống công việc là xuống nhiều gì đó ta lại tốn là không được rồi ta cứ được công rồi ó cái này á và bây giờ ta cứ mà tốn này này được vô đây vô vào đây này rồi thì ta phải quên rồi ta phải mà quên ra không quên rồi ta dám mà tốn này tốn này rồi hay đó thì xe rồi chứ ta cứ để chúng ta còn đi đảo này hay đó mà hay xe rồi cho nhau đi đi nhé quên rồi đó là nó bây giờ như thế và chỉ bên người nào xe rồi ra đi chỉ để ăn để đi vô đi về cả giờ đó, ô, à, chỉ mà, nhà người nhiều bây giờ, xa thu bây giờ, ăn cơm nào bây giờ, sau này rồi, rồi là chỉ để rồi, mà đi ngày nào là đâu ra cả đó, tất cả lúc rồi lại đâu mà đi được cái, xe rồi là đi lúc đi về rồi bây giờ, chắc cũng đang bây giờ, tất cả xe rồi bây giờ, giờ người chỉ chú này, à, cố về nó rồi. A vừa dưng nó đi vào bia đã dọc đi chết đạo. A tìa ra dưng nó vào đạo 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 lâm vào trong ngủ, da xì rồi à? Ai ở đi quên anh nào? Lỡ đó là nó đấy, do gì à? Thì ở trên này do gì à? Đâu có quên anh nào đâu, lỡ đó là vô. À mà đâu có quên anh nào, lỡ đó là mình đó, à xí mà, giờ bây giờ tự mình gì à? Này, phải nói chuyện tuy này rồi, đâu có quên anh nào, lỡ đó là cả cái đó, đâu có quên anh nào là giờ mình. Tu ca vừa đàn nào giờ đó, thầy ác thâu về rồi gì ấy, vừa đàn nào luôn, mà thầy ngủ. À bây giờ thì tu ca vừa đàn nào này bao người đã, bao người đã ô, người nhà đi nào bao người khai ra người nhà đi nào bao người đấy, mấy người đó, ờ, xây được mấy nhà xây nhà bao người đó khai ra người nhà đi nào bao người đấy, sau đây xây nhà bao người đó khai ra người nhà đi nào bao người đấy, lúc đó xây đến này bao nhiêu đó khả năng này đàn lìa cao như thế, tại vì cao này rồi khả năng này để ông sợ, quyền thân nào rồi làm một số người làm đúng như thế này, quyền thân nào đúng là đạo, đâu khảo quyền thân nào, đâu khảo quyền thân nào, chưa khảo quyền thân nào rồi đó, quyền thân nào đúng là gì, hay là quyền thân nào đúng là gì để cả đó, đâu khảo quyền thân nào của lỡ đó là do gì đi, à, đâu khảo quyền thân nào của giáo hòa. Ai tu ca vừa na vô cho thầy giáo biết đấy, ai u biết ca vừa na vô giáo vậy, ai nói giáo vậy là khác rồi, cô giáo sư để nề nào, cô giáo sư để nề, cô bảo là sẽ như thế, cha mới là sư già mà, thầy à thầy đã nói gì à, ai là cha bố, thầy à đấy, à học cái đấy rồi, tu ca thế sao đấy, học ra đấy, à bây giờ tu ca là như thế gì, tu ca mình nói gì nữa? Tâm mục đề ăn này, đi vô là giáo quỷ đấy, đâu khả năng là tâm mục đề ăn biết đấy. Tâm mục đề ăn biết đấy, đi vô là nằm mắt gà, thả ra giáo quả. Thả ra một đâu khả năng là gì, đâu khả năng là gì nữa. Như thế nào? Tại giá ác châu lưu tí gì đấy, đâu khả là tâm mục, thả ra đâu khả là. Thả ra đâu khả, tí gì mà, thì đâu khả là nhìn về mà lưu. Thả ra hồi đá gây là đâu khả thế giới đấy à. Mà học được rồi, cũng xin được lâu cả đấy là tỷ lệ đấu khả là gì? Thì anh hỏi ra cái đấy tỷ lệ đấu khả thì đấu khả mà, à cũng xin được thì đấy là chuyện nó tỷ lệ, cũng xin được tỷ lệ đấu khả, à thì trên này ta về thông này trên này, cô là đó, ta đi thông này trên này, ông để chết để phù để ố đấu khả là gì? Thì anh hỏi ra cái đấy đấu khả thì đấu khả mà, lúc này lúc ra lại. Đâu có tất cả đều là hoa ra kể. ဒါကြောင့်မို့ဟိုဆရာကြီးဟောတဲ့အထက်မှာလည်းပါတာပဲမဟာတုတ်ဆိုတယ်နာမည်ဟိုနေမရနဲ့ရောက်မှာနာမည်လေးတစ်လုံးနဲ့နေမဟာတုတ်မရမဟာတုတ်ဘာဖြစ်လဲဆိုတော့မသိလို့ရှိရင်တော့ဒီမဟာတုတ်ကိုဇနီးမောင်ငါဆိုတော့နေမရတော့လောကဆိုတော့အမှန်ကတော့ဒီဇနီးမောင်ငါဆိုတာဒီရုပ်ရဲ့နာမ်ကိုပြောတယ်ဒီရုပ်ဉာဏ်နိုင်ရဲ့ရုပ်ဉာဏ်ရဲ့လို့ရတယ်အမှန်တမ်းမှာကြီးမားတဲ့ဒုက္ခသစ္စာတရားကြီးရရှိကြကြတယ်တဲ့အဲ့ဒါဥစ္စံတော့မသိဘူးမသိတဲ့အခါကျတော့ဟောမဟာရုပ်ဇနီးမောင်ရဲ့အမှန်တရားရှင်းရတယ်အဲကိုရရှိကြတဲ့ဒီရုပ်ဉာဏ်ရဲ့ရှင်းရဒုက္ခရတဲ့ဒုက္ခသစ္စာတရားကိုလည်းလက်မကြည့်ဘူးကိုနဲ့မဆိုင်ဘူးဟောမဟာရုပ်ဇနီးမောင်ရဲ့အမှန်တရားရှင်းရတယ်ဆိုတော့ဟောမဟာရုပ်ဇနီးမောင်နဲ့ဆင်းရဲတာပဲငါဆင်းရဲတာတော့မဟုတ်ဘူးအဲ့လိုဦးဇင်းတို့ဟောထင်ခဲ့ပါတယ်ဒီတရားတွေကျင့်ကျင့်ပြီးတော့ဆရာတော်ကြီးကလည်းပြန်ဟောတဲ့အခါကျတော့ဩတရားဆိုတယ်ခန္ဓာတွေကိုဒီလိုရအောင်နာတတ်မှရပါလားကိုယ်ခန္ဓာပဲလို့ဉာဏ်နဲ့ပြီးတော့အဲ့လိုဉာဏ်နဲ့ပြီးတော့နာတတ်မှတရားအထုတ်တဲ့ယောဂီကြီးကိုယ်ကအဲ့တော့မှလွတ်ကြောင်းကိုရရှိကြအဲ့လိုလွတ်ကြောင်းရရှိလို့လည်းဒီခန္ဓာကိုရှင်းရတယ်အဲ့လိုခန္ဓာကိုရှင်းတော့ကသောတာပန်ဥစဉ်ပြောတဲ့ဘုရားဟောခဲ့တဲ့ဒုက္ခသစ္စာတရားကိုရှင်းရအဲ့ဒုက္ခသစ္စာတရားကိုမြင်တော့မှသတ္တဝါတွေဆိုတော့သိရတယ်ဘာဖြစ်လဲဆိုတော့ဥစဉ်တို့ဒီခန္ဓာပါအဲ့တော့မှသိတာကိုသတ္တဝါဆိုတာဥစဉ်တို့သိရသတ္တဝါကအပယ်လေးပုံရောက်တဲ့ဒီဒီကြက်တွေဝက်တွေနွားတွေအဲ့ဒါကိုသတ္တဝါယူခဲ့အဲ့ဒါကိုသတ္တဝါယူခဲ့တဲ့အခါကျတော့ဘုရားဟောတာခဲ့တာကလုံလောက်ပြန်မှာသတ္တဝါဟောတာခဲ့အဲ့တော့ပြန်စဉ်းစားကြည့်တော့မဟုတ်ဘူးငါသိတဲ့သတ္တဝါနဲ့ဒီဘုရားဟောတာခဲ့တဲ့သတ္တဝါနဲ့လွဲတယ်ဥစဉ်တော့အပယ်လေးပုံရောက်တဲ့ပိဋကဝတ္တိဆံကိုဟောဒီအပယ်လေးပုံရောက်တဲ့တတ္တဝါတွေပဲကိုယ့်ကိုတတ္တဝါရေလို့မသိဘူးဒီတရားကြီးကျင့်လိုက်တော့မှအဲရကလုံလက်ပြန်မှာတတ္တဝါဆိုတော့ကိုယ်ပြန်မှာဈာမကြည့်တော့မှဆက်ဟောခရာတတ္တဝါလို့ဟောလိုက်တယ်ဒါဘယ်လိုတတ္တဝါလဲပြန်ပြီးတော့ဥစဉ်တော့ကြည့်ရတာတော့ကိုယ့်ရဲ့ဉာဏ်လို့လားကြည့်တဲ့အခါကျတော့ဥစဉ်တို့သိတဲ့တတ္တဝါနဲ့ဘုရားဟောရခဲ့တဲ့တတ္တဝါမတူဘူးဥစဉ်တို့လောကမှာသိတဲ့အပုရိသင်္ခေသိတဲ့တတ္တဝါကပြည်တွေကျက်တွေနွားတွေအဲလူတိုင်းသိတဲ့တတ္တဝါဟောဆက်ပြီးတော့ဟိုဇာခာပြောတဲ့သိတတ်တဲ့ကလေးလေးတွေလည်းဒီပြည်တွေကျက်တွေကပါလဲမေးစီအပယ်လေးပုံရောက်တဲ့တတ္တဝါလို့သူတို့လည်းသိကြတာပဲကလေးတွေလည်းသူကျင်းလို့လည်းဒီလိုပဲဒီတရားတွေကျင့်ပြီးတော့ဒီခလေးတွေသိတဲ့တတ္တဝါမျိုးလောက်သိလို့ရတော့ဘာမှလုပ်လို့မရသေးဘူးဒီတရားတွေကျင့်လို့ကျင့်လိုက်တဲ့အခါကျတော့ဘုရားဟောခဲ့တဲ့တတ္တဝါဆိုတာဘယ်လိုတတ္တဝါလဲဆိုတာအဲ့ဒီမှာသိအဲ့ဒီတတ္တဝါသိတော့မှဩကိုယ်ကိုအဲ့ဒါမှဟောငါလည်းတတ္တဝါရှင်းရဖို့လုပ်သေးတယ်ဘာဖြစ်လို့ဦးဇင်းတို့လူကြည့်ရောက်ပြီးတော့လူသားတွေလည်းတတ္တဝါဆင်းရဲမလို့ရတယ်ပြည့်ပြည့်ဦးဇင်းတို့မှာပြောတယ်ဓမ္မပြတော်မှာမလို့ပြောဘူးတတ္တဝါဆင်းရဲနေတယ်ဘာဖြစ်လဲဆိုတော့ဒီတတ္တဝါဆိုတာကဦးဇင်းတို့တပည့်တွေအကောင်မလောင်သွားอยู่တယ်အဲ့အကောင်မလောင်သွားอยู่ကြတဲ့အတွက်ဟိုအတ္တတွေလိပ်ကြတယ်ပါနေပုဂ္ဂိုလ်တတ္တဝါအတ္တလိပ်ကြပါနေအကောင်သွားอยู่ကြတဲ့အတွက်တတ္တဝါဆိုတာဒီပုဂ္ဂိုလ်တတ္တဝါလည်းမပါဘူးအတ္တလိပ်ညာလည်းမပါဘူးဒါဦးဇင်းတို့ခန္ဓာပါလေခန္ဓာရဲ့ဉာဏ်ခန္ဓာရဲ့ဉာဏ်လေဆိုတာကတရားကျင့်တယ်ကျင့်ရင်းနဲ့အဲ့ဒီအတိလေးတွေကိုအဲသိတဲ့ဆရာသမားတွေအစာပြင်ပြီးတော့စာချဆရာတော်တွေရှင်းနေတယ်ဒီတိချာချာကိုခန္ဓာမှာရှင်းနေရှင်းနေလို့လည်းသိခဲ့ဘာဖြစ်လဲဆိုတော့တတ္တဝါဆိုတာကသူကသူ့ယောဂိတွေတရားအားထုတ်တရားအထုတ်တဲ့အခါကျတော့ဘာလဲပြည်ဝေဒနာနဲ့ပဲပြည်တယ်ပဲ အဲဒီဝေဒနာနဲ့တွေ့တဲ့အခါကျတော့ပြန်ပြီးတော့မစင်ဘူးဟိုဆရာတော်တွေပေါ်ခဲ့တဲ့အကျိုးနဲ့အကြောင်းပြိဿသမုပ္ပါဒ်ရဲ့ဒီအကြောင်းအကျိုးတွေပြန်ပြီးတော့မစင်ဘူးမစင်ခြင်းမင်းလို့မသိရဘူးအဲ့တော့ဒီတရားကိုရှင်းရင်းနဲ့ဒီအောက်စာကိုသက်သာကိုပြန်ယူမိပြန်ယူမိတဲ့အခါကျတော့အဝိဇ္ဇာကိုကြည့်ရတော့အဝိဇ္ဇာသင်္ခါရဝิญญနာယောသာလယရဏပတ္တဝေနခုနှစ်ချက်နဲ့နေသတ္တဝါဒီမနလသူဟာဒီခန္ဓာမှုဝေဒနာနဲ့နေတာကိုသတ္တဝါလို့ပြောတာကိုသတ္တဝါဆိုတော့အပယ်လေးပုံရောက်တဲ့သူကလည်းဒုက္ခဝေဒနာခံသူစိတ်လို့ပြကြတော့ဝေဒနာဆုံးလဲဒုက္ခလည်းခံရတာပဲဒုက္ခလည်းခံရတာပဲဥပ္ပခာလည်းခံရတာပဲဝေဒနာသုံးမျိုးလုံးပြရလိုက်ဒါကြောင့်ဒုက္ခတွေကိုရောက်သွားပူဇင်းလို့မြင်ကြည့်ရတယ်။ဟောအပင်လေးဘုံကဒုက္ခတမျိုးပဲခံစားရတယ်။ဟောနတ်ဘုံကြတော့လည်းချမ်းသာတဲ့ဒုက္ခဝေဒနာတမျိုးပဲခံစားရတယ်။ဟောဗြဟ္မဘုံကြတော့ဥပ္ပခာဆိုတဲ့ဝေဒနာတမျိုးပဲခံစားရတယ်။ပူဇင်းလို့မြင်ကြည့်ရအဆုံးဆုံးပဲ။အဲဒါကြောင့်ဒုက္ခတွေကိုရောက်သွားတော့လောဘကြီးပြီးတော့ရှိတဲ့ဝေဒနာတွေအကုန်လုံးတိတ်ငုံ့ကြည့်ကြလိုက်တော့ကြီးကျယ်ရောက်ရတယ်။အဲဒါကြောင့်မို့ဒီဥပ္ပေရလည်းဥစဉ်တို့ဒုက္ခရောက်ကြဆိုတာအကုန်လုံးလောဘကြီးပြီးတော့တန်ကျုံနေတယ်လို့ဒုက္ခရောက်ကြရတာအဲ့တော့မှဥစဉ်တို့လည်းဘုရားဟောရခဲ့တဲ့လူတို့ပြန်မှာတတဝါဆိုတဲ့အကောင်မလောင်လည်းမပါဘူးပုဂ္ဂိုလ်တတဝါလည်းမပါဘူးအတ္တလက်ပြလည်းမပါဘူးဝေဒနာခံစားပြီးတော့နေတာကိုစိုးလိုရတာကိုခံစားမှုရတယ်အခုလည်းပြီးပြီတော့ဒီတခြားပြန်ပြီးတော့ရှင်းကြည့်လိုက်တဲ့အခါကျတော့ခုနှစ်ချက်နဲ့နေပါတော့ဝေခန္ဓာမှုတစ်ခုရှိပြီဆိုလို့ရှိရင်ခုနှစ်ချက်ပြည့်ပါတယ်သူကအဝိဇ္ဇာနေကြည့်လိုက်တော့အဝိဇ္ဇာသင်္ခါရဝิญญဉ်နာယောသာရယရဏဟတ္တဝေဒနာသူကခုနှစ်ချက်နဲ့နေတယ်ခုနှစ်ချက်နဲ့နေတာကိုခုနှစ်ဆိုတော့သူကတတ္တလို့ပြောတာကိုဥစဉ်တို့ကြောင်းလို့မြင်ကြရတော့ခုနှစ်တန်းဆိုလို့တတ္တမတန်းသတ္တဝါကဆိုရင်တော့ခုနကပဲအဲအောက်စာဥစဉ်တော့မြည်ပြီးတော့အကောင်မလောင်ကိုသွားပြီးတော့ယူနေအပိတ္တကြတော့အကောင်မလောင်မပါဘူးပုဂ္ဂိုလ်သတ္တဝါမပါဘူးအတ္တလိတ္တမပါပါဘူးသတ္တဝါဆိုတာကဒီခန္ဓာမှုဝေဒနာတစ်လက်နဲ့မြည်နေတဲ့သဘောကိုသတ္တဝါလို့ပြောတာဖြစ်တဲ့အတွက်အဲနည်းနည်းတော့ဒီလေဒီတရားတွေကျင့်ကြံအားထုတ်တဲ့အခါကျတော့ဒီခန္ဓာဒီဟောပြပြောပြတဲ့တရားတွေကိုသင်တို့လည်းဒီစကားမှာလွယ်တဲ့တကူနဲ့အများဆုံးရရှိအောင်ကြိုးစားအထောက်ပေးပါလို့ပြောရင်းနဲ့ဒီလိုနဲ့လည်းဆရာဥစားပြီးတော့အထောက်ကြရအောင်အဲဒီတော့အားလုံးလည်းချင်းနမောတတ္တဒုက္ခဆိုကြရတယ်